ဆက်အာဏာသိမ်းပြီးနိုင်ငံရေးအကြက်တဲကြုံတွေ့နေရတဲ့မြန်မာနိုင်ငံမှာဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်စင်ကာပူနိုင်ငံကဗန္နာရေးအရှိန်အဝါတုံးပြီးစစ်ကောင်းဆောင်တွေကိုဖိအားပေးနိုင်ကြောင်းအမေရိကန်သံတမန်တဦးကပြောကြားလိုက်ပါတယ်။အာရှတိုက်မှာချွတ်ချုံကျနေတဲ့နိုင်ငံတစ်ခုဖြစ်လာတော့မယ့်အခြေအနေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်ဖို့ဒေသတွင်းနိုင်ငံကြီးတွေနဲ့လက်တွဲကြိုးပမ်းဖို့အရေးကြီးကြောင်းအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကနေဂျာတာပရင်းနေကအွန်လိုင်းဆွေးနွေးရာမှာအမေရိကန်နိုင်ငံရဲ့ဌာနအတိုင်ပင်ခံဒဲရစ်ချိုလက်ကပြောကြားလိုက်တာဖြစ်ပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုအတွက်တာဝန်ရှိသူတွေနဲ့ပတ်သက်ဆက်နွယ်သူတွေကိုအမေရိကန်ကအရေးယူတန်ခတ်တာတွေရှိကြောင်းပြောဆိုခဲ့သလိုစင်ကာပူနိုင်ငံအနေနဲ့လည်းအလားတူလုပ်နိုင်စွမ်းရှိကြောင်းပြောကြားခဲ့ပါတယ်။မြန်မာစစ်ကောင်းဆောင်တွေရဲ့ပြည်ပမှာရှိတဲ့ငွေကြေးပိုင်ဆိုင်မှုတွေကိုကန့်သတ်နိုင်မဲ့နည်းလမ်းတွေနဲ့ပတ်သက်လို့လဲစင်ကာပူဗန္ဒာရေးဆိုင်ရာအရာရှိတွေနဲ့တွဲဆုံဆွေးနွေးခဲ့ကြောင်းဗုဒ္ဓဦးနေက Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။အမေရိကန်တန်တမာရဲ့ပြောကြားချက်အပေါ်စင်ကာပူနိုင်ငံကတော့တုံ့ပြန်မှတ်ချက်ပေးတာမရှိသေးပါဘူး။အမေရိကန်နိုင်ငံရဲ့ဌာနအတိုင်ပင်ခံချိုလက်ရဲ့အရှိတောင်အာရှဒေသခီးစဉ်အတွင်းမြန်မာအရေးအာရုံစိုက်ဖို့ရှိကြောင်းလဲခီးစဉ်မတိုင်ခင်မှာပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။